မကွေးတိုင်းစလင်းမြို့နယ်မှာစစ်လေရင်တစ်စင်းပြတ်ကျခဲ့ပြီးလေယာဉ်မှုတွေကတော့အသက်မသေလျောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေယာဉ်ပြတ်ကျတဲ့နေရာမှာလည်းလုံခြုံရေးတွေနေရာယူထားတယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးဖို့လာတာကိုကိုခမောက်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းစလင်းမြို့နယ်ကျူးဝင်းကြီးကျေးရွာအနီးကလေကွင်းထဲကိုဒီကနေ့ဖေဖော်ဝါရီ29ရက်မွန်းတက်7:00ခွဲအချိန်ကစစ်တပ်တိုက်လေရင်တစ်စင်းပြတ်ကျမီးလောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပြတ်ကျသွားတဲ့နေရာမှာလုံခြုံရေးတွေချထားပြီးလေရင်မှုကိုရဟယင်နဲ့ပြန်ခေါ်ဆောင်သွားတယ်လို့လည်းပြောပါတယ်။တိုက်လေရင်ပြတ်ကျတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ပြတ်ကျတော့ဒီလိုပြတ်ကျလို့ပြတ်ကျတယ်လို့ဟိုဟောပြလေရင်ပြန်တန်းလာရင်လည်းနေနေဒီနဲ့ဟောပြပြတ်ကျမယ်ကွန်းနဲ့ဟို change to two job ပေါ့။အဲ့ဒီတော့ပြတ်ကျတော့လေ။လူကျေတို့ထူကြသွားတယ်ဟိုမိဘလုံးတွေထွက်လာတယ်ပေါ့နော်အဲ့လိုလေရင်နှစ်ပိုင်းပြတ်သွားတယ်နှစ်ပိုင်းပြတ်သွားပြီးအစိတ်စိတ်မှမဖြစ်သွားဘူ
းလေရင်မီးလောင်ပြတ်သွားပြီမဲ့လေရင်မှုနှစ်ဦးကအသက်ရှင်လွတ်မြောက်ခဲ့ပါတယ်လက်ရှိအချိန်မှာပြတ်ကျတဲ့နေရာအနီးကိုစစ်တပ်နဲ့ရဲကလုံခြုံရေးယူထားတယ်လို့ဒေသခံတွေကပြောပါတယ
်မီးလင်းချင်းတွေကတော့ဒီဟိုဒီလေမမပါလာတဲ့ကျွန်တော်တို့ဟိုဒီမောင်းနေသူတွေရောက်ကျွန်တော်တို့တော့ဟိုမင်းတို့ဟိုအမေဟိုရန်ဒီမင်းတို့တူညကတော့ကိုချပြကြလွတ်မြောက်သွားတယ်အဲလွတ်မြောက်တဲ့ခွာကိုကျွန်တော်ဒီအမေစံတီးနေလာတဲ့ကြခေါ်သွားတာမျိုးတွေလုပ်တယ်နောက်တစ်ခုကဟိုနေတွင်းကဒီဒဲရူခွာလို့ဟိုစစ်တပ်ကနေစစ်တပ်လုံးကြီးယူထားတဲ့အနေထားမျိုးရှိပါတယ
်လေရင်ပြတ်ကျတဲ့နေရာအနီးမှာစစ်တပ်တိုက်ရင်253254255တက်တွေရှိပြီးပြက်ကြတဲ့အချိန်မှာမြေပြင်မှာကဲဆယ်ရေးတွေလုံနေတယ်လို့လဲဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလတုန်းကလည်းစကိုင်းတိုင်းစကိုင်းမြို့ရေမြက်ကြီးအင်းထဲမှာစစ်တပ်တိုက်လေရင်တစ်စင်းပြက်ကြခဲ့ပြီးလေရင်မှုလည်းတေဆုံးခဲ့ပါတယ်ခင်ဗျာ